စစ်အာဏာသိမ်းပြီးကတည်းကဖက်စီထိမ့်သိမ်းခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုအခုဒီနှစ်နှစ်နီးပါးကြာလာတဲ့အချိန်ထိကိုမိသားစုတွေကတွေ့ဆုံဝင်မရတဲ့အပြင်သူ့ရဲ့ကျန်းမာရေးယွံ့ရင်းနေရဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတဲ့အတွက်ရှေ့နေတွေရောမိသားစုတွေနေပါစိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဒေါအောင်ဆန်းစုကြည်ရှေ့နေတွေဘက်ကဒေါအောင်ဆန်းစုကြည်ကိုချမှတ်ထားတဲ့ထောင်ဒဏ်အမှုကိစ္စတွေအတွက်အထူးအယူခံလျှောက်ထားတာနဲ့ခြံနံပါတ်54အမှုကိစ္စအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရဲ့ဆုံးဖြတ်ချက်လိုအပ်နေတာကြောင့်သူ့ရဲ့အကျိုးဆောင်ရှေ့နေတွေကဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကြိုးစားနေကြတာပါဒေါအောင်ဆန်းစုကြည်ရှေ့နေတွေကအမှုကိစ္စတွေအတွက်ရဲ့နောက်ပြီးတော့သူ့ရဲ့ကျန်းမာရေးအခြေအနေအသေးစိတ်သိနိုင်မှုရဲ့အတွက်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ပေးဖို့စစ်ကောင်စီကိုတရားဝင်ထပ်မံတောင်းဆိုထားတယ်လို့နှီးဆက်သူတွေကပြောပါတယ်။ဒါကတော့12ကြိမ်မြောက်တောင်းဆိုမှုလုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိပြန်ပြီးတော့အကြောင်းပြန်ကြားတာမရှိတာကြောင့်ဒီတစ်ကြိမ်နေအမှုယုံကြိမ်ကိုရွှေ့ဆိုင်းခဲ့ရပါတယ်။ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ရှေ့နေတွေတွေ့ခွင့်မရတာကတော့2022ခုနှစ်ဒီဇင်ဘာလကတည်းကဖြစ်ပါတယ်။တရားလွတ်တော်ရှေ့နေတူဖြစ်တဲ့ဦးကြည်မြင့်ကတော့တီစဲဥပဒေပါပြဋ္ဌာန်းအခွင့်အရေးတွေအရာတွေးခွင့်ပေးရမှာဖြစ်ပေမဲ့လက်ရှိမှာဥပဒေကိုဖျောက်ဖျက်ပြီးတော့လုတ်ကိုင်းနေတာကြောင့်ဥပဒေပါပြဋ္ဌာန်းအခွင့်အရေးတွေဆုံးရှုံးနေရပါတယ်လို့ထောက်ပြပါတယ်။နောက်နိုင်ငံတကာအနေနဲ့လည်းဒေါအောင်ဆန်းစုကြည်အတွက်နှုတ်ဆက်မနေဖို့တိုက်တွန်းပါတယ်
။ဟိုဆရာတို့ကဥပဒေအကြောင်းပြောရတာအလွန်မျက်နှာပူတယ်။အလွန်မျက်နှာပူပြီးတော့ပြည်သူတွေကိုလည်းအလွန်အားနာတယ်ပေါ့နော်။အဲ့တော့ပြောချင်တာကဘာလဲဆိုတော့2008အခြေခံဥပဒေစာ Basic Law လေ။ဆိုတော့အဲ့ Basic Law ကြီးကိုဖောက်ပြတဲ့လူကဘာမှမလိုက်နာတော့ဘူးနော်။အဲ့တော့အခြေခံဥပဒေတွေဖောက်ဖြစ်နေတယ်လူတယောက်ကိုဥပဒေကြောင်ပြောရတဲ့အခါမှာဥပဒေကိုလုံးဝမလေးစားတဲ့လူတယောက်ကိုဥပဒေကြောင်ပြောရတဲ့အခါမှာနော်ကဘာကြီးကတော့ပြောမရဘူး UN ကတော့ပြောမရဘူးအခုပြည်ဆိုင်တိုက်ချင်းတွေအဖွဲ့ကြီးတွေလာခွင့်မပေးဘူးလာမပေးတဲ့ကဘာကြီးကလည်းနှုတ်ဆက်နေတယ်ပေါ့နော်အခြေခံဥပဒေကြောင်မလေးစားတဲ့လူတယောက်ကပြည်ရေးဥပဒေတွေကိုမလေးစားဘူးဆရာတို့ကအင်မတန်ဆိုးတဲ့တိုင်းပြည်မှာနေရတယ်အဲ့လိုဖြစ်နေရတယ်လို့ဆရာတို့ဒီလိုပြောချင်တယ်
ပြီးခဲ့တဲ့နှစ်ကဖမ်းဆီးထားတဲ့သူတွေကိုမိသားစုဝင်တွေရှေ့နေတွေနဲ့တရားဝင်တွေ့ဆုံခွင့်ပြုခဲ့တဲ့အချိန်ကနေစပြီးဒေါအောင်ဆန်းစုကြည်ဟာလည်းအလားတူခွင့်ရရဖို့ရှေ့နေတွေဘက်ကကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိတွေ့ခွင့်မရသေးပါဘူး။နောက်တစ်ချက်ကတော့လာမယ့်2025ခုနှစ်ဇွန်လမှာအသက်80ပြည့်တော်မယ့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေအတိအကျသိနိုင်မှုအတွက်လည်းသူမရဲ့ရှေ့နေတွေဘက်ကကြိုးစားနေတာဖြစ်တယ်လို့နှီးဆက်သူတွေကပြောပါတယ်။သူ့ရဲ့ကျန်းမာရေးကိုစိုးရိမ်နေကြတာကတော့သူ့မှာနှလုံးရောဂါ၊သွားရောဂါ၊အရိုးကြီးပေါက်ရောဂါတွေရှိတာကြောင့်မို့လို့မိသားစုဝင်ကရောရှေ့နေတွေဘက်ကပါသူ့ရဲ့ကျန်းမာရေးအခြေအနေကိုသိနိုင်မှုတွေ့ခွင့်ရလိုနေကြတာဖြစ်ပါတယ်။အတိမပြုတ်နိုင်တဲ့သတင်းတွေနဲ့စစ်ကောင်စီကိုထောက်ခံတဲ့လူမှုကွန်ရက်တွေအရာမကြသေးခင်ကမှဒေါအောင်ဆန်းစုကြည်လေးဖြန်းတာကိုခန့်စားရတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းနဲ့ပြည်ထောင်စုဌာနဘက်ကို VOA အနေနဲ့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေဆိုတာမရှိပါဘူး VOA ရဲ့မေးမြန်းခန်းတစ်ခုမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒေါအောင်ဆန်းစုကြည်ကိုသူ့ရှေ့နေနေနဲ့တွေ့ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်မယ်လို့ပြောပေမဲ့အခုချိန်ထိတွေ့ခွင့်မရသေးပါဘူးဒေါအောင်ဆန်းစုကြည်ရဲ့သားငယ် Kim Erich ကိုကိုထိန်လင်းကလည်းသူ့အမေရဲ့ကျန်းမာရေးကိုသူအထူးစိုးရိမ်ကြောင်းတွေးခွင့်ပေးပါဆိုပြီးစစ်ကောင်စီကိုတရားဝင်တန်ယုံကနေတဆင်လဲတောင်းဆိုတာတွေလုပ်ခဲ့မှုပါတယ်။နှီးဆက်သူတွေအဆိုရဆိုရင်တော့ဒီကနေ့ကတော့ခြံနံပါတ်54နေအိမ်ယုံကျိန်ရှိနေပါတယ်။ဒီယုံကျိန်မှာပြီးခဲ့တဲ့တစ်ခေါက်တုန်းကဥအောင်ဆန်းဦးတင်ပြထားတဲ့အိမ်လေးလံကျန်းခင်းဈေးအစ်စ်နဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘက်ကပြန်ပြီးတော့ဆွေးနွေးတင်ပြရမှာဖြစ်ပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သူ့ရှေ့နေတွေတွေ့ခွင့်မရတာမို့လို့ဒီကနေ့မှတင်ပြခွင့်မရခဲ့ပဲနဲ့နောက်လာမယ့်နိုဝင်ဘာလ21ရက်နေ့ကိုထပ်ပြီးတော့ချိန်ဆထားပါတယ်။လက်ရှိမှာတော့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေနဲ့မပြောဖို့ကိုစစ်ကောင်စီဘက်ကတားမြစ်ပိတ်ပင်ထားတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကနေစပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။